ကချင်ပြည်နယ်ဖားကန်မြို့နယ်ဖားပြင်ရွာနဲ့ဂျန်ကက်ရွာနီးမှာမနေ့တသားရင်းကတပ်ဖြတ်ထားခဲ့တယ်လို့ယူဆရတဲ့ရုပ်လောင်းနှစ်လောင်းထပ်တွေ့ခဲ့ပါတယ်။ဖားကန်ဒေသမှာဒီလ3ရက်တွင်ဆက်ဖြတ်ခံရသူက6ယောက်ရှိလာနေပြီးတရားခံကတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကန်ဒေသတွင်လူတက်မှုတွေထပ်စိတ်စိတ်ဖြစ်လာနေတဲ့အကြောင်းရန်ကုန်ကပို့လာတဲ့တရင်ကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ။
ဖားကန်မြို့နယ်စိတ်မှုကျေးရွာအုပ်စုတွင်ဒီလတရက်နေ့ကဦးကောင်းမှတနက်တန်ရာနဲ့တေဆုံးနေတဲ့အလောင်း၄လောင်းတွေ့ခဲ့ပြီးတော့နေ့ရက်နေ့မှာတော့နောက်ထပ်တပ်ဖြတ်ခံထားရတဲ့အလောင်း၂လောင်းထပ်မံတွေ့ရှိခဲ့ပါတယ်။စွန့်ပစ်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိရတဲ့အခြေအနေကိုဖားကန်မြို့နယ်စိတ်မှုရွာသားတို့က VOA ကိုအခုလိုပြောပါတယ်
။အလောင်းကမင်းက၄လောင်းတွေ့ရတာ။တလောင်းကတောက်ပြီးဂရုစိတ်မားလေးမှတန်နေနေထိုးတက်တာ။နောက်တလောင်းကတော့ဂျန်ကက်ဖားကန်ကြီးကောင်ပေါ့ထုပိုင်လို့ရတယ်။ငါဂျန်ကက်နဲ့ရောဟောင်းကြတယ်။အဲ့ငါတင်းတင်းကုန်းသားမှတက်တက်ဘူးတော့ကပြီးမှတက်ထားတော့တလောင်းတွေ့ရတယ်အဲ့မှာ။ဒါကြီးလက်ပြန်ကြီးတုံထားတဲ့ဥစ္စာတော့မျက်မှောင်လို့ကြားတယ်။ဟုတ်ပြီမာဗီယာတာမန်နဲ့ထိုးတက်တော့အဲ့တော့ဒီမန်ဒီ
ဒီရုပ်အလောင်းတွေကိုတော့ဒေတာတွင်အခြေဆိုင်လူမှုကူညီရေးအသင်းတွေကဖားကန်မြို့နယ်ဆေးရုံကိုပို့ဆောင်ပေးခဲ့ပြီးလက်ရှိအချိန်ထိတပ်ဖြတ်တဲ့တရားခံဘသူဆိုတာမသိရသေးတောင်းလဲပြောပါရယ်တရားနေ့ကတော့စိတ်မှုမျိုးကျေးရွာအုပ်စုစွအောင်ရွာအထွက်မှာလက်ပြန်ချိုးတုပ်ပြီးဦးကောင်းမှတနက်တန်ရာနဲ့တိတ်ဆုံးနေတဲ့ရုပ်အလောင်း၄လောင်းကိုတွေ့ခဲ့ပါရယ်ဒီတပ်ဖြတ်ခံရသူတွေဟာမက်လင်ချောင်ကျေးရွာကအုပ်ချုပ်ရေးမှူးဟောင်းနဲ့ဆွေမျိုးတော်ဆက်သူတွေဖြစ်ကြောင်းဒေသခံတွေကပြောဆိုပေမဲ့တပ်ဖြတ်တဲ့တရားခံကိုတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကန်မျိုးကန်တူကလည်းဖားကန်ဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ
်။တပ်ဖြတ်တော့ဒီ၃ရက်ပြောပြနေတယ်၊ဆောင်ရောက်တော့စတာနဲ့ဒီခါဆိုတော့တမန်နဲ့ဖြစ်နေတော့၅လောင်းပေါ့ဒီလိုဒီလိုအများကြီးဖြစ်ခဲ့တာတော့တလောင်းပေါ့အမေက။ဖားကန်တမန်ဆက်ဆက်တော့ဒီလိုပြောလို့ကြောင့်ဆက်ပြီးဖားကန်လုပ်တယ်ဆိုတော့ပြောနိုင်ဒီမှာလည်းတိုင်ကြရတော့၃ပေါက်ဒီဖက်လိုက်တဲ့ဆက်ပေါ့ဒီခုလုပ်တယ်ဆိုတော့တော့ဒီဒီကံနဲ့ဘယ်တော့မှမပေါ်တဲ့ဒေတာလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လည်းတော့ပြောနိုင်ဒီတိုင်းမှာလည်းသူသူတတ်မှုလူတတ်မှုတော့အသက်ရှိကိုရှိနေတာပေါ့နော
်ဖားကန်ဒေတာမှာအခုလိုတက်ဖြတ်တာတွေရှိတယ်လို့လူရတာတွေလည်းမကြာခဏဖြစ်နေတာကြောင့်ပြည်သူတွေဟာစိုးရိမ်ကြောက်ကြနေကြကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲဒီတိုင်းမှာကညအရှိမာကြီးကိုပဲတော့ကတော့ဖတ်ပြီးပြောတာသူရှိကြတော့တော့ဘက်မှာလည်းမြင့်ကြီးပါလည်းရှိအဲဒီလိုရှိနေဒီကိုထုံးလုံးလိုက်ရတယ်ဒီကနေ့ကပြောလာတဲ့မြန်မာပြည်ကတော့တော်တော်လေးတော့တားမြင်ရတဲ့အမြင်ပါဖြစ်ကြတယ်ရှိပြီးပြောတော့နော
်ဖားကန်ဒေတာမှာပြီးခဲ့တဲ့လကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ23ရက်နေ့ကစိုက်ကဲရက်မပေးတဲ့အရဲသားတို့ကိုစစ်တပ်ကတနက်နဲ့ပြစ်ခတ်တာကြောင့်ပေဆုံးခဲ့သလို25ရက်နေ့ကတော့စမ်းကြွယ်ရွာကအုပ်ချုပ်ရေးမှူးတူကိုအမိမတိလက်နက်ကိုင်တွေကတပ်ဖြတ်ခဲ့ပါတယ်ဒေတာတွင်သတင်းမီဒီယာတချို့ကဒီရက်ပိုင်းတပ်ဖြတ်ခံရသူတွေဟာအုပ်ချုပ်ရေးမှူးတွေနဲ့ဒေတာခေါ်ပြည်စောတိဆိုသူတွေပါဝင်ကြောင်းဖော်ပြပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးခင်ဗျာ